အာဖဂန်နစ္စတန်က IS စစ်သွေးကြွအဖွဲ့ရဲ့ထိတန်းကောင်းဆောင်သူဟာအမေရိကန်လေးကြောင်းတိုက်ခိုက်မှုတစ်ခုအတွင်းတေဆုံးခဲ့ပြီးဖြစ်ပါတယ်။ထားဟာဖြင့်ပြစ်မှတ်ထားတိုက်ခိုက်ခြင်းအတွင်းဆုံးခဲ့တဲ့လေးလအတွင်းမှာဆိုရင်နှစ်ကြိမ်မြောက်နဲ့သုံးနှစ်အတွင်းသုံးကြိမ်မြောက်တေဆုံးခဲ့ဖြစ်ပါ။အာဖဂန်အရှေ့မြောက်ပိုင်းကူနာပြည်နယ်က IS ဖွဲ့ရဲ့ထားဟာချုပ်ကိုဇူလိုင်လ17ရက်နေ့ကလေးကြောင်းတိုက်ခိုက်မှုအတွင်းအဘူဆိုင်ယက်တေဆုံးသွားတယ်လို့အမေရိကန်စစ်ဘေးတာဝန်ရှိသူတွေကတောက်ကြားနေမှာပြောတာပါ။အဲ့ဒီတိုက်ခိုက်မှုအတွင်းတခြား IS အဖွဲ့ဝင်တွေတေဆုံးပါတယ်။ဒီတိုက်ခိုက်မှုဟာအာဖဂန်နစ္စတန်မှာအစံဖယ်ဝါဒဆွဲအုပ်စုကိုနှိမ်နင်းနေတာလမ်းကြောင်းမှာပေါ်ရောက်နေတယ်ဆိုတာပြတဲ့လက္ခဏာတခုဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပါတယ်။အဲ့ဒီအဖွဲ့တွေကတပ်ဖွဲ့ဖွဲ့ရဲ့ကောင်းဆောင်တရားရောက်ကိုတုတ်တင်နိုင်လိုက်တိုင်းမှာသူတို့ကိုရှင်တိုးနိုင်အောင်ဟန်တားလိုက်တာပဲဖြစ်ပါတယ်လို့ဝန်ကြီးမက်ဒစ်ကပင်နဂွန်ဌာနချုပ်မှာသတင်းထောက်တွေကိုပြောပါတယ်။ဒါပေမဲ့အဲ့ဒီစစ်စင်ရေးနဲ့ပတ်သက်ပြီးအသေးစိတ်တွေကိုတော့ပြောဖို့ဝန်ကြီးကညင်တော့ပါတယ်။သူတို့တွေကိုအမြင့်ပြုတ်သွားတဲ့အထိဆက်လုပ်သွားမယ်။အာဖဂန်နစ္စတန်မှာ IS အဖွဲ့အတွက်ဘေးကင်းလုံခြုံမှုဆိုတာမရှိသေးဘူးလို့အာဖဂန်နစ္စတန်ကအမေရိကန်နဲ့မြောက်အတ္တလန္တိတ်စာချုပ် NATO အဖွဲ့တွေရဲ့တပ်မှုဗိုလ်ချုပ်ကြီးဂျွန်နီကိုဆန်ကတရားထုတ်ပြန်တဲ့တခုမှပြောထားပါတယ်။